ဖေဖော်ဝါရီ2ရက်ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပြည်ထောင်စုနှစ်အခမ်းအနားမှာနိုင်ငံတော်ဤတိုင်ပင်ခံဒေါက်ဆန်းစုကြည်ပြောခဲ့တဲ့စကားတခွန်းအတော်လေးကြည်ရိုက်ခတ်သွားပါတယ်။အဲဒါကတော့အထူးပဲငင်းငယ်ရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုဖွဲ့တွေကိုမေတ္တာရက်ခံခြင်းပါတယ်။တတိရှိရှိနဲ့ကိုကိုကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါ။ကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ။ကျမတို့အားလုံးဟာပြည်သူပြည်သားအားလုံးဟာဒီပါဝင်မှုကြောင့်ဘယ်လောက်နှလုံးစိတ်ဝမ်းအေးချမ်းကြမလဲ။ဘယ်လောက်ကျေးဇူးတင်ကြမလဲဘယ်လောက်ပီတိဖြစ်ကြမလဲဆိုတာစဉ်းစားကြပါဆိုတာပဲဖြစ်ပါတယ်ဒေါက်ဆန်းစုကြည်ရဲ့အဲ့ဒီမေတ္တာရက်ခံချက်ကိုလက်နက်ကင်တိုင်းသားတွေဘက်ကဘယ်လိုသဘောထားကြသလဲဒေါက်ဆန်းစုကြည်ကမ်းလှမ်းသလို NCA စာချုပ်ကိုလက်မှတ်ထိုးပြီးမကြာမီကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကြီးတဲ့ပါဝင်လာကြမလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့ဒေါက်ဆန်းစုကြည်အနေနဲ့ဒီလိုမေတ္တာရက်ခံချက်မျိုးအရင်တုန်းကလည်းကမ်းလှမ်းပြောဆိုခဲ့ဘူးပါဗျဒါပေမဲ့အခုတစ်ချိန်ပိုးပြီးတော့ရှင်းရှင်းလင်းလင်းဖြစ်အောင်ပြောဆိုလိုက်တာပါဒီတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ဆိုတာသူတို့ NLD ကပါဝင်ရေးဆွဲထားတာမဟုတ်ဘူးအရင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးနီးနီးပါဝင်ရေးဆွဲသဘောတူထားတာဖြစ်တယ်သူတို့အနေနဲ့အရင်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမွေဆက်ခံပြီးဒီစာချုပ်ကိုအတိအမှတ်လည်းပြုကိုယ်တိုင်ပါဝင်ရေးဆွဲခဲ့တဲ့တိုင်းရင်းသားတွေကိုလည်းလက်မှတ်ရေးထိုးစေချင်တယ်ဆိုပြီးပြောခဲ့တာပါ။ဒါလည်းမှန်ပါတယ်။ NCA စာချုပ်အပြည့်သက်ရေးဆွဲပြီးချိန်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်က NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သာ KNU အတွင်းရေးမှူးဖရိုစောကွယ်ထူးဝင်း KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ဒေါက်တာဆလိုင်းညံမုံစခေါင်းဗိုလ်မှူးကြီးခွန်အုပ်ကာတို့လက်မှတ်ရေးထိုးခဲ့ကြတာပါ။အထိပ္ပယ်ကတော့ NCA စာချုပ်ပါအချက်တွေကိုသဘောတူကြောင်းလက်မှတ်ရေးထိုးခဲ့သူတွေထဲမှာလက်ရှိအချိန်ထိအပြစ်ခတ်မရက်ဆဲရသေးတဲ့ KIO အဖွဲ့နဲ့မွန်ပြစ်သက်ပါတီကခေါင်းဆောင်တွေလည်းပါဝင်ခဲ့ကြပါတယ်။ဒါပေမဲ့တကယ့်လက်တွေ့စာချုပ်ချုပ်ကြမယ်လက်မှတ်ထိုးကြမယ်ဆိုတဲ့အခါမှသာကိုကံပလောင်နဲ့ရခိုင် AA အဖွဲ့အပါအဝင်အားလုံးပါဝင်ခွင့်မရလို့ဆိုတဲ့အခြေအနေအောက်မှာKIO ခေါင်းဆောင်နဲ့ UNFC အဖွဲ့ဝင်တွေလက်မှတ်မထိုးခဲ့ကြတာပါအခုဒေါက်ဆန်းစုကြည်ပြောတဲ့အတိတ်တွေကကိုကိုတိုင်ရေးဆွဲကိုတိုင်လည်းသဘောတူထားတဲ့အချက်တွေပဲမို့ DNCA စာချုပ်ကိုလက်မှတ်ထိုးလိုက်ကြပါအပြစ်အခက်တွေရက်ဆဲလိုက်ကြပါပြီးရင်သူဥဆောင်ကျင်းပနေတဲ့ငိမ့်ငိမ့်နီလာကန်နဲ့တင်းပြေဂျက်ပြေပါဝင်လိုက်ကြပါဆိုပြီးမေတ္တာရက်ခံခဲ့တာဖြစ်ပါတယ်နောက်ဆုံးဒေါက်ဆန်းစုကြည်ကတကယ်လို့ညီလာခံနဲ့လာပြီးဆွေးနွေးမှုတွေကိုမကြိုက်ရင်မမျှတဘူးထင်ရင်ဆွေးနွေးမှုတွေတဲကနေလဲအချိန်မီွေးထွက်သွားလို့ရတာပဲဘသူမှလည်းတားလို့ရမှာမဟုတ်ဘူးဆိုပြီးစကားကုန်ပြောခဲ့ပါတယ
်ဒေါက်ဆန်းစုကြည်ရဲ့မြစ်တရက်ခံချက်ထွက်ပေါ်လာပြီးနောက်တစ်ဖက် UNFC ကပုဂ္ဂိုလ်တွေ KIO ခေါင်းဆောင်တွေစီကတုံ့ပြန်မှုတွေထွက်ပေါ်လာပါတယ် UNFC ရဲ့အထွေထွေတွင်းမှုခူးဦးတွေကသူတို့အနေနဲ့27ရာစုပင်လုံညီလာခံတက်ဖို့နဲ့ NCA လက်မှတ်ထိုးဖို့ကိစ္စသူတို့တင်ပြထားတဲ့အချက်၈ချက်ကိုအစိုးရကနေအောင်အောင်မြင်မြင်ညှိနှိုင်းပေးနိုင်မယ့်အပေါ်မူတည်တယ်ဆိုပြီးပြောဆိုလိုက်ပါတယ်။လားတူပါပဲ။ KIO ဒုက္ခဗိုလ်ချုပ်ကွမ်မော်ကလည်းသူတို့ UNFC ကတင်ပြထားတဲ့အချက်၈ချက်ပြည်လည်မှ NCA လက်မှတ်ထိုးမယ်လို့ပြောပါတယ်။တကယ်တော့ KIO အဖွဲ့ဥဆောင်တဲ့ UNFC ဟာအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ငကို NCA စာချုပ်ကြီးကိုလက်မှတ်ထိုးရဖို့စီစဉ်တုန်းကပြောခဲ့ဆိုခဲ့တာတွေနဲ့ကွာခြားသွားပြီဆိုတဲ့သဘောပါ။အရင်တုန်းကတော့အားလုံးမပါဝင်နိုင်လို့လက်မှတ်မထိုးနိုင်သေးသူတွေအတွက်အာမခံချက်မရှိလို့ဆိုခဲ့ပြီးအခုတော့အဲ့ဒီအချက်တွေအပြင်နောက်ထပ်၈ချက်ထပ်ပြီးတောင်းဆိုထားတာဟာ NCA စာချုပ်ကိုပြန်ပြင်ခြင်းနဲ့ဆိုတာနဲ့သဘောတူတူပါပဲ။ KIA ဦးဆောင်တဲ့ UNFC အဖွဲ့ဘာကြောင့် NCA စာချုပ်ကိုလက်မှတ်မထိုးခြင်းငြိမ်းချမ်းညီလာခံမှာမပါဝင်ခြင်းတလို့ဖြစ်ရသလဲမေးခွန်းထုတ်ဆရာရှိလာပါတယ်
။လက်ရှိမြန်မာနိုင်ငံထဲကလက်နက်ကင်တိုင်းရင်းသားအုပ်စုတွေထဲမှာနိုင်ငံရေးဆိုင်ရာယက်တီချက်နှစ်မျိုးကိုထင်ထင်ရှားရှားမြင်ရပါတယ်။တစ်မျိုးကတော့ပထမတစ်ဆင့်ပြစ်ခတ်တိုက်ခိုက်မှုကိုရက်စဲပြီးရင်တတိုင်းပြည်လုံးကပါဝင်သင့်ပါဝင်ထိုက်တဲ့သူတွေပါဝင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးကြမယ်ဆွေးနွေးလို့ရလာတဲ့အဖြေရလက်အတိုင်းတိုင်းပြည်ကိုတိစောက်ကြမယ်ဆိုပြီးအယူအဆရှိတဲ့အုပ်စုပါအဲ့ဒီအထက်မှာ KNU ကရင်အမျိုးသားအစည်းအရုံးတောင်ပိုင်းရှမ်းပြည်တက်မတော် SSA နဲ့လက်နက်ကင်တိုင်းရင်းသားအုပ်စုတချို့ပါဝင်ကြပါတယ်အဲ့ဒီအုပ်စုတွေဟာ NCA ကိုလက်မှတ်ထိုးပြည်ထောင်စုအစ်စ်ငင်းငယ်ရေးညီလာခံကိုတက်ရောက်နေကြတဲ့အဖွဲ့တွေဖြစ်ပါတယ်။နောက်တစ်မျိုးကတော့ UWSC ဝါတက်ဖွဲ့ရဲ့နိုင်ငံရေးလမ်းစဉ်မှာကိုလက်နက်ကိုကိုကင်ထားပြီး ကိုလိုချင်တာတောင်းဆိုမယ်အဲ့ဒီအတွက်အစိုးရတက်မတော်နဲ့တဖွဲ့ချင်းညှိချင်ညှိမယ်ဒီလိုအခြေအနေအောက်မှာအစိုးရနဲ့တက်မတော်ဘက်ကသူတို့ကိုဘာမှလာဖိအားမပေးနဲ့လာမတိုက်ခိုက်နဲ့တိုက်ခိုက်ရင်ပြန်ပြီးတိုက်ခိုက်ဖို့အသင့်ပဲဆိုတဲ့စင်ရေးအင်အားတိဆောက်ပြီးကိုလိုချင်တာတောင်းဆိုနေတဲ့နိုင်ငံရေးလမ်းကြောင်းမှာဒါကြောင့်လဲဝါတက်ဖွဲ့ဟာအပြည့်ရပြီးရင်ဘာတွေဆက်လုပ်ကြမလဲဆိုတာအသေးစိတ်ညှိနှိုင်းရေးဆွဲထားတဲ့ NCA စာချုပ်လိုမျိုးကိုလက်မှတ်ထိုးဖို့မစင်စားသလိုပြည်ထောင်စုအရေးမှာအဖွဲ့ဝင်တယောက်အနေနဲ့ဝင်ပြီးဆွေးနွေးရမယ်အများသဘောတူရာကိုလိုက်နာရမယ်ငြိမ်းချမ်းရေးညီလာခံမျိုးကိုလည်းမတက်ချင်ပါဘူး
လက်တော်အချိန်ထိတော့ KAO ခေါင်းဆောင်တဲ့ UNFC အဖွဲ့ဟာဝါတက်ဖွဲ့ရဲ့စီရင်အင်အားတည်ဆောက်ပြီးကိုလိုဂျင်နာကိုရအောင်တောင်းဆိုခြင်းနဲ့လမ်းစဉ်ဘက်ကိုပို့ပြီးလိုက်ချင်ပုံရပါတယ်ကင်ယူလိုတောင်ပိုင်း SSA တက်ဖွဲ့လို NCA ထိုးငញ្ញိုင်းညီလာခံမှာပါဝင်အများသဘောတူညီချက်နဲ့ပြည်တော်စုကိုတိဆောက်ကြမယ်ဆိုတဲ့လမ်းစဉ်မျိုးကိုသိအားကြပုံမပေါ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ရဲ့မြစ်တာရက်ခံချက်ကိုလက်ခံပြီးလာမယ့်21ရာစုပင်လုံညီလာခံမတိုင်ခင်လက်မှတ်ထိုးလာဖို့ညီလာခံနဲ့ပါဝင်လာဖို့ဆိုတာလွယ်ကူမဲ့ကိစ္စမဟုတ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ကမြစ်တာရက်ခံဆွဲဆောင်ရုံနဲ့မကတိုင်းသားပြည်သူတွေကပါအပြစ်ခတ်အရင်ရက်ဆဲပြီးတိုင်းပြည်လုံးပါဝင်တဲ့နိုင်ငံရေးညီညာရေးဆွေးနွေးပွဲတွေကတဆင့်မှသာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မယ်ဆိုတဲ့လမ်းစဉ်ဟာအကောင်းဆုံးနိုင်ငံရေးလမ်းကြောင်းဖြစ်ကြောင်းအပြစ်မရသေးတဲ့အဖွဲ့တွေကိုစီယုံတိုက်တွန်းတောင်းဆိုဖို့လိုနေပြီဖြစ်ကြောင်းပါ